ခဲ့တဲ့မေလ13ရက်နေ့ကဒေါ်ဆန်းစုကြည်ဟာတရုတ်နိုင်ငံတပ္ပရှီကျင်းဖင်ရဲ့ဖိတ်ကြားချက်အရပီကင်းမှာကျင်းပတဲ့ပိုလမဆန်ရနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဖိုရမ် Belt and Road Forum for International Cooperation ကိုတက်ရောက်ခဲ့ပါတယ်။ခီးစဉ်အတွင်းဒေါ်ဆန်းစုကြည်နဲ့တမရရှီကျင်းဖင်ဝန်ကြီးချုပ်လီခါချန်းတို့နဲ့တရားစီတွေ့ဆုံခဲ့တယ်လို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက်၅ခုကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီ၅ခုထဲမှာမြန်မာတရုတ်နယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဇုံတည်ထောင်ရေးသဘောတူစာချုပ်ဆိုတာကတော့ထူးခြားတဲ့စာချုပ်တစ်ခုဖြစ်ပါတယ်။မြန်မာတရုတ်နှစ်နိုင်ငံဟာနယ်စပ်နေရာတော်တော်များများမှာကုန်သွယ်ရေးအရဝန်ပေါက်ထွက်ပေါက်ဖွင့်လှစ်ထားပြီးဖြစ်တယ်လို့ရှမ်းပြည်နယ်ကမြန်မာပြည်ဘက်ချမ်းမူဆယ်နဲ့တရုတ်ပြည်ဘက်ချမ်းရွှေလီကျဲကောင်နယ်စပ်ကိတ်ဆိုလို့ရှိရင်ကုန်သွယ်မှုပမာဏအများဆုံးဂိတ်တစ်ခုဖြစ်ပါတယ်။အဲ့ဒီဂိတ်ကနေ2016ခုနှစ်ဇန်နဝါရီလကနေ2019ခုနှစ်ဇန်နဝါရီလအထိတရဝင်အားဖြင့်ဒေါ်လာတန်း300ဘူးလောက်ကုန်သွယ်နိုင်ခဲ့ပါတယ်။ဒါရုံနယ်စပ်ဒေသမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ပြီးခဲ့တဲ့နှစ်ကနေနှိုင်းယှဉ်ရင်ဒေါ်လာတန်း30ဘူးလောက်ကျဆင်းသွားတယ်လို့သိရပါတယ်။ဒါဆိုရင်တရုတ်အစိုးရဘက်ကအဆိုပြုပြီးလက်ရှိဒေါ်အောင်ဆန်းစုကြည်ခီးစဉ်အတွင်းလက်မှတ်ရေးထိုးခဲ့တဲ့နယ်စပ်စီးပွားရေးဇုံဆိုတာဘယ်နေရာကိုရည်ညွှန်းတယ်လဲဆိုတာမေးစရာရှိလာပါတယ်။သတင်းတွေအရအဲ့ဒီစီးပွားရေးဇုံဘယ်နေရာမှာတည်ထောင်မယ်ဆိုတာပေါ်ပြမထားပေမဲ့တရုတ်နိုင်ငံတကာမဟာဗျူဟာအမျိုးသားတက္ကသိုလ်ရဲ့အရှိတောင်အာရှရေးရာကျွမ်းကျင်သူကြောက်ကြည်လင်းကတော့မြန်မာနိုင်ငံကချင်ပြည်နယ်ကမ်ပိုက်တီးနဲ့တရုတ်နိုင်ငံဟိုချောင်နယ်စပ်ကိတ်နေရာလို့ Global Times သတင်းစာကိုပြောထားပါတယ်။ဒီအတွက်အဲ့ဒီနယ်စပ်စီးပွားရေးဇုံတိဆောက်ရေးကိစ္စစိတ်ဝင်စားစရာကောင်းလာပါတယ်။ကမ်ပိုက်တီးဟိုချောင်နယ်စပ်စီးပွားရေးဇုံတိထောင်ပြည်ရင်မြန်မာဘက်ကဘလောက်အကျိုးမြတ်ရနိုင်မလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်ပုံမှန်အားဖြင့်ဆိုရင်တော့တရုတ်ဘက်ကအစိုးပြုထားတဲ့ကမ်ပိုက်တီးဟိုချောင်နယ်စပ်စီးပွားရေးဇုံဆိုတာဟာ One Belt One Road လို့ခေါ်တဲ့ခေတ်သစ်ပိုလမ်းမစီမံကိန်းရဲ့အစိပ်ပိုင်းတစ်ခုလို့မှတ်ယူနိုင်ပါတယ်။တကယ်လဲတရုတ်နိုင်ငံဟာသူ့အိမ်နီးချင်းနိုင်ငံတွေဖြစ်တဲ့ကာဇက်စတန်နိုင်ငံမှာနေဆက်ကော်ပိုရေးရှင်းစင်တာ၊လာအိုမှာဘူတန်ကော်ပိုရေးရှင်းစီးပွားရေးဇုံဆိုတာမျိုးတွေတည်ထောင်ထားပြီးဖြစ်ပါတယ်။လက်ရှိတည်ထောင်မဲ့ကချင်ပြည်နယ်နေဆက်ကမ်ပိုက်တီးဟိုချောင်းနေဆက်စီးပွားရေးဇုံဆိုရင်လဲအဲ့ဒါလိုဇုံတွေကတစ်ခုအဖြစ်မှတ်ယူနိုင်တာဖြစ်ပါတယ်။ဒါပေမဲ့တကယ်တော့အဲ့ဒါလိုမဟုတ်ပါဘူး။တရုတ်အစိုးရအနေနဲ့One Belt One Road အစီအစဉ်မကြော်ညာခင်2010ခုနှစ်ဝန်းကျင်ကာလများကတည်းကအဲ့ဒီနေရာမှာနယ်စပ်ကုန်သွယ်ရေးဝင်ပေါက်ထွက်ပေါက်ဂိတ်တိဆောက်ဖို့စီစဉ်ရထားအကောင့်ထဲပေါ်ခဲ့တာ2013ခုနှစ်ကပြီးစီးနေတဲ့နေရာဖြစ်နေလို့ပါတရုတ်နိုင်ငံဘက်ချမ်းယူနန်ပြည်နယ်ထိန်ချုံခရိုင်ထိန်ချုံမြို့နဲ့အနီးဆုံးအဲ့ဒီဟိုချောင်ကျေးရွာဟာမြန်မာဘက်ကကမ်ပိုက်တီးနယ်စပ်အဂိတ်နဲ့အနီးဆုံးနေရာမှာတည်ရှိပါတယ်ကိုနေကားကြီးတွေကိုစစ်ဆေးနိုင်တဲ့ကိမီအိစရိဆက်တွေလူဝင်လူထွက်ကြီးကြပ်ဖို့ကွန်ပျူတာစနစ်တွေအားလုံးတက်စစ်ပြီးဖြစ်တဲ့အဲ့ဒီဟိုချောင်းစခန်းဟာနေဆက်ကုံသွယ်ရေးစခန်းလို့ဖို့အဆင်သင့်ဖြစ်နေပေမဲ့မြန်မာဘက်ကအဆင်သင့်မဖြစ်သေးတာကြောင့်ဒီကနေ့အထိလူဝင်လူထွက်ကုံသွယ်ရေးအပြည့်အဝမလုပ်နိုင်သေးတဲ့နေဆက်စခန်းကြီးတစ်ခုဖြစ်ပါတယ်အကြောင်းကတော့မြန်မာဘက်ချမ်းကမ်ပိုက်တီးနေဆက်ဆိုတာဟာကချင်ပြည်နယ်မြကြီးနားဝိုင်းမော်ကားလမ်းကနေတဆင့်သွားတဲ့နေရာဖြစ်နေသလိုပြီးခဲ့တဲ့နှစ်တွေအတွင်းကမ္ဘာ့နဲ့ကချင်လက်နက်ကိုင် KIA တပ်တွေတိုက်ပွဲဖြစ်ပြီးတည်ငြိမ်မှုသိမ့်မရှိသေးတဲ့လမ်းကြောင်းတစ်ခုဖြစ်နေလို့ပါတရုတ်ဘက်ချမ်းကလည်းဘာကြောင့်အဲ့ဒီနေရာကိုနယ်စပ်ကုန်သွယ်ရေးစခန်းလုပ်ချင်တယ်လဲဆိုတာမေးခွန်းထုတ်เสียရှိပါတယ်မြန်မာတရုတ်နယ်နိမိတ်မြင်းကြောင်းကိုပြန်ပြီးကြည့်မယ်ဆိုရင်ရှမ်းပြည်နယ်ကမူဆယ်ကျဲကောင်နယ်စပ်ဂိတ်ဟာကုန်စည်အများဆုံးကူးတန်းနိုင်တယ်လို့တရုတ်ဘက်ကကုန်စည်တွေအားလုံးရှမ်းပြည်နယ်တစ်ခွင်မန္တလေးနဲ့အောက်မြမပြည်တပိုင်းလုံးကိုလွှမ်းမိုးရောက်ရှိလာပါတယ်။အလားတူပဲမြန်မာပြည်လယ်ပိုင်းနဲ့အောက်ပိုင်းတစ်ခုလုံးကပို့ကုန်တွေကလည်းမူဆယ်နယ်စပ်ဂိတ်ကိုအသုံးပြုပြီးတရုတ်နိုင်ငံတည်းသွင်းနိုင်တဲ့အနေအထားရှိပါတယ်။ဒါပေမဲ့သခိုင်းတိုင်းနဲ့ကချင်ပြည်နယ်ကြတော့မြန်မာပြည်လယ်ပိုင်းမန္တလေးနဲ့လမ်းပန်းဆက်သွယ်ရေးခက်ခဲပြီးကုန်စည်စည်းစိမ်မှုချောမွေ့ခြင်းမရှိတော့ပါဘူး။ပြောရမယ်ဆိုရင်သခိုင်းတိုင်းနဲ့ကချင်ပြည်နယ်တစ်ခုလုံးကမြန်မာထွက်ကုန်တွေတရုတ်ပြည်ထဲကိုတင်ပို့နိုင်ဖို့တရုတ်ကုန်စည်တွေပြန်ပြူးနိုင်ဖို့အသင့်တော်ဆုံးလမ်းကြောင်းဟာထိန်ချုံခိုချောင်းကမ်ပိုက်တီ ဝိုင်းမော်မြေကြီးနားလမ်းကြောင်းအဖြစ်တရုတ်ဘက်ကသတ်မှတ်ထားပုံရပါတယ်။ဒီအတွက်လဲမြန်မာဘက်အချမ်းကကမ်ပိုက်တီဝိုင်းမော်မြေကြီးနားကားလမ်းကိုတရုတ်နိုင်ငံဘက်အချမ်းကငွေကုန်ကြေးကျခံဖောက်လုပ်ပေးထားခဲ့တာကာလအတော်ကြာမြင့်ခဲ့ပြီလည်းဖြစ်ပါတယ်။ဒါကြောင့်အရင်ကတည်းကကြိုးစားခဲ့တဲ့ကမ်ပိုက်တီဟိုချောင်နယ်စပ်ကိတ်နေရာကို One Belt One Road ကိုအကြောင်းပြုပြီးစီးပွားရေးပူးပေါင်းဆောင်ရွက်မှုဇုံအဖြစ်အဆိုပြုအကောင့်ထဲပေါ်လာတာဖြစ်နိုင်တယ်လို့ကောက်ချက်ချနိုင်ပါတယ်။အလုံးကိုခြုံငုံပြီးပြောရမယ်ဆိုရင်တော့ဒေါ်ဆန်းစုကြည်ခီးစဉ်အတွင်းလက်မှတ်ရေးထိုးခဲ့တဲ့နေဆက်စည်းပွားရေးပူးပေါင်းဆောင်ရွက်မှုဇုံဆိုတာဟာတရုတ်ဘက်ကအသင့်ကြိုတင်ပြင်ဆင်ထားပြီးသားရာခိုင်နှုန်းတော်တော်များများအကောင့်ထည့်ဖော်ပြီးသားဖြစ်လို့တရုတ်နိုင်ငံအတွက်အကျိုးမြတ်များမဲ့စီမံကိန်းတစ်ခုဆိုတာယုံမှားတန်တရားဖြစ်စရာမရှိပါဘူးမြန်မာဘက်ကသာကချင်ပြည်နယ်မှာငင်းညာရေးမတီးဆောက်နိုင်ရင်ကောင်းမွန်တဲ့စီမံခန့်ခွဲမှုမလုပ်နိုင်ခဲ့ရင်ရှင်ပြိုင်နိုင်စွမ်းအားမရှိပဲအကျိုးအမြတ်အနည်းအပားလောက်ပဲခံစားရမယ့်စီမံကိန်းမျိုးဖြစ်လာနိုင်မှာကြောင့်တင်ပြလိုက်ရပါတယ်။